ဒီတစ်ကြိမ်လွတ်တော်အစည်းအဝေးတွေမှာဆိုရနဲ့လွတ်တော်အကြားသဘောထားမတိုက်ဆိုင်တဲ့နိုင်ငံရေးကိစ္စတော်တော်များများရှိနေပါတယ်။အဲ့ဒီအထဲမှာ6ပွင့်ဆိုင်ဆွေးနွေးပွဲကျင်းပပေးဖို့အတွက်ပြည်အောင်စုလွတ်တော်ကဆိုရထံတောင်းဆိုထားတဲ့ကိစ္စလွတ်တော်ကိုယ်စားလှယ်တွေကိုလာစာတိုးပေးဖို့နဲ့မြို့သားပညာရေးဥပဒေကျမ်းကိုပြင်ဆင်ပေးဖို့နိုင်ငံတော်သမ္မတကလွတ်တော်ထံသဘောထားမှတ်ချက်ပေးပို့ထားတာဖြစ်ပါတယ်။သမရရဲ့တဝင်းလွာတွေထဲမှာ6ပွင့်ဆိုင်တွဲဆောင်ပွဲထက်ပိုမိုကျယ်ပြန့်ပြီးတိုင်းရင်းသားခေါင်းဆောင်တွေအတော်များများပါဝင်နိုင်မဲ့ဆွေးနွေးပွဲမျိုးဖြစ်ဖို့အတွက်တိုက်တွန်းထားပါတယ်။ဒါပြင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာလွှတ်တော်မှသာတာဝန်အရှိဆုံးဖြစ်တယ်လို့လည်းပါရှိပါတယ်။ဖွဲ့စည်းပုံပြင်ဆင်ဖို့အတွက်သမရတမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့ဆွေးနွေးစရာမလိုတဲ့သဘောမျိုးအကြောင်းပြန်တာဟာမဖြစ်သင့်ဘူးလို့မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်။
သူသဘောထားတွေကိုအသာဆုံးဖတ်ကြည့်တဲ့ခါမှာလေဖွဲ့စည်းပုံကြီးဖြစ်ဖို့ဆိုတဲ့ကဏ္ဍကိုပြည်တော်စုလွတ်တော်နဲ့ပဲဆိုင်တယ်လို့အခန်းစစ်နှစ်ကိုညွှန်းပြီးမှသူပြောပါတယ်။အဲဒီပြည်တော်စုလွတ်တော်အဝမ်းဝမ်းရဲ့ပြင်ပမှာရှိတဲ့နိုင်ငံတော်သမ္မတကြီးနဲ့ကာကွယ်ရေးဥပဒေချုပ်တို့နဲ့ဆွေးနွေးစရာမလိုဘူးဆိုတဲ့သဘောတက်ဝင်တဲ့အသုံးအနှုန်းတွေပါပါ။ကျွန်တော်တို့ပြည်တော်စုရဲ့ဖွဲ့စည်းပုံကြီးကိုပြန်ကြည့်ရင်တစ်ဆုံမှုများစွာနဲ့ဖွဲ့စည်းချိနှောင်ထားပါတယ်။ဘလို့မှတက်မလို့တန်လွတ်တော်ကိုယ်စားလှယ်တွေမပါသေးနဲ့ဒီဖွဲ့စည်းပုံကြီး436ကိုပြင်လို့မရဘူး
။ဒါပြင်လွတ်တော်အမတ်တွေနဲ့အစိုးရဝန်ထမ်းတွေကိုလာစာတိုးပေးဖို့ပြည်တော်စုလွတ်တော်ကအတည်ပြုထားတဲ့အပေါ်နိုင်ငံတော်သမ္မတကတပြိုင်တည်းတိုးပေးဖို့ထက်တစ်ဆင့်ပြီးတစ်ဆင့်တိုးပေးဖို့သဘောထားပေးပို့ခဲ့ပါတယ်။အဲ့ဒီတဝင်လွှာကိုပြည်တော်စုလွှတ်တော်ဥပဒေချမ်းကော်မတီကပယ်ချလိုက်ပြီးလာမယ့်ဘဏ္ဍာနှစ်မှာလာစာတိုးမြင့်ရရှိဖို့အတည်ပြုလိုက်ပါတယ်။သမရကလွှတ်တော်အပေါ်အဖြစ်သဘောလောက်သာထားပြီးလွှတ်တော်အမတ်တွေနဲ့ဝန်ကြီးတွေရဲ့လစာကွာဟမှုကိုထည့်သွင်းစဉ်းစားပေးခြင်းမရှိဘူးလို့ရှန်တိုင်းရင်းသားများဒီမိုကရက်တစ်ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ်
မူလဖွဲ့စည်းပုံအခြေခံဥပဒေကိုပြဋ္ဌာန်းပြီးတော့လွှတ်တော်တွေပေါ်ပေါက်တဲ့အချိန်မှာစီမံခန့်ခွဲတဲ့လူတွေရဲ့စိတ်ထဲမှာဒီလွှတ်တော်ကိုမိသားမှတ်တာလွှတ်တော်လောက်သာသူတို့ယူရခဲ့ပုံလေးရပါတယ်။ဒါကြောင့်မို့ကျွန်တော်တို့လွှတ်တော်ကျင်းပတဲ့တက်တန်းဆိုလို့ရှိရင်အတနည်းလေအ ਨੇ ဆုံးတစ်ကြိမ်ကျင်းပရမည်ဆိုပြီးတော့အဲ့လိုသတ်မှတ်ထားပြီးတော့တနည်းမှာတစ်ကြိမ်ပဲအစီအွေးခေါ်ရင်တောင်မှသူကဒါဥပဒေနဲ့ညီးတယ်။အဲ့တော့လွှတ်တော်ကိုယ်စားလှယ်တွေကိုလည်းသူကဒီလောက်ပဲပေးထားပြီးလို့ရှိရင်ကိုယ်စီဝါကိုရှာပေါ့။တနည်းမှာတစ်ခါနှစ်ခါလောက်ပဲခေါ်ပြီးတော့အစိုးရရဲ့ဒီဘာတွေအတူတူတာပဲလို့ဒါမှမဟုတ်ကျွန်တော်တို့ကိုပေးထားတဲ့ခံစားခွင့်တွေပါတယ်ကဒီဝင်ကြီးတွေပါတယ်ပေးထားတဲ့ခံစားခွင့်တွေနဲ့အားခွာဟတာပေါ့
လာမယ့်2015-2016ဘဏ္ဍာနှစ်ကစတင်ပြီးပြည်အောင်စုလွှတ်တော်ကိုယ်စားလှယ်တဦးရဲ့လစာကိုကြက်10သိန်းပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးရဲ့လစာကိုကြက်9သိန်းတိုးမြင့်ခံစားခွင့်ရရှိမှာဖြစ်ပါတယ်။အစိုးရနဲ့လွှတ်တော်ဟာအပြန်အလှန်ထိန်းចောင်းဖို့လိုအပ်ပေမယ့်အခုလိုသမရရဲ့သဘောထားကိုလွှတ်တော်ကပယ်ချတဲ့အပေါ်ဝေဖန်မှုတွေရှိကြသလိုလွှတ်တော်ကိုယ်စားလှယ်တွေအတွက်တိုးပေးရမယ့်လစာပမာဏမြင့်မားနေတာကလည်းမဖြစ်သင့်ကြောင်းဝေဖန်ကြပါတယ်။မျိုးသားပညာရေးဥပဒေကျမ်းပေါ်ကန့်ကွက်မှုတွေရှိနေတဲ့အတွက်လွှတ်တော်အနေနဲ့ပြန်လည်ပြင်ဆင်သုံးသပ်ပေးဖို့နိုင်ငံတော်သမ္မတကမနေ့ကတဝင်းလွှာပေးပို့ခဲ့ပါဗျ။အဲ့ဒီတဝင်းလွှာကိုတော့ပြည်တော်စုလွှတ်တော်ကမှတ်တမ်းတင်လိုက်ပြီးတခြားပြင်ပအဖွဲ့အစည်းတွေနဲ့ဆွေးနွေးညှိနှိုင်းသွားမယ်လို့လည်းကြေညာလိုက်ပါဗျ။အဲ့ဒီဥပဒေချမ်းမှာဆရာနဲ့ကျောင်းသားအဖွဲ့အစည်းတွေလွတ်လပ်စွာဖွဲ့စည်းခွင့်ပေးဖို့ဗဟိုချုပ်ကိုင်မှုလျှော့ချဖို့မျိုးသားပညာရေးကော်မရှင်နဲ့ပေါင်းစပ်ညှိနှိုင်းရေးကော်မရှင်တို့ကိုဖွဲ့စည်းခွင့်မပေးဖို့နဲ့တိုင်းရင်းသားဘာသာစကားနဲ့စာပေတင်ကြားခွင့်ပေးဖို့စတဲ့အချက်တွေကိုတောင်းဆိုမှုတွေရှိနေတယ်လို့တဝင်းလွှာမှာပါရှိပါဗျ။အဲ့ဒီအချက်တွေတဲကဆရာနဲ့ကျောင်းသားအဖွဲ့အစည်းတွေလွတ်လပ်စွာဖွဲ့စည်းခွင့်ပေးဖို့နဲ့တိုင်းရင်းသားဘာသာစကားနဲ့စာပေတင်ကြားခွင့်ပေးဖို့တို့ကိုဤဥပဒေမှသာထည့်သွင်းရေးဆွဲတင်ကြောင်းကိုလည်းသမရကသဘောထားပေးထားပါတယ်။ဒါပေမဲ့ဥပဒေပြူရေးနဲ့ပတ်သက်ပြီးလွတ်တော်ရဲ့ဆုံးဖြတ်ချက်တွေကိုနိုင်ငံတော်သမရကအကြံပြုအောင်လောက်သာလုပ်ခွင့်ရှိတယ်လို့နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါတယ်။
ဥပဒေပြူရေးနဲ့ပတ်သက်ရင်ပေါ့လေတီတော်စုလွတ်တော်ရဲ့အဆုံးဖြတ်ကပဲအဓိကကြပါတယ်ဗျ။သမရအနေနဲ့ကသဘောထားမှတ်ချက်ပေးနိုင်တယ်။နောက်အကြံပြုနိုင်တယ်။နောက်မိန့်ခွန်းပြောနိုင်တယ်။လိုအပ်လို့ရှိရင်ဒီတီတော်စုလွတ်တော်ရေးပေါ်အစည်းအဝေးကိုခေါ်ယူကျင်းပနိုင်တယ်။အဲ့ဒီအပိုင်းလေးတော့ပဲရှိပါတယ်ဗျ။အခုလက်ရှိမှာမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ရှိရင်လေဒီသမရကနေတီတော်စုလွတ်တော်ကိုသူ့ရဲ့သဘောထားမှတ်ချက်ကိုပေးတယ်။အဲ့ဒီသဘောထားမှတ်ချက်မှာသူကဥပဒေမှာပြန်ပြင်သင့်တယ်လို့ယူဆတဲ့အချက်တွေပေးပို့တယ်ပေါ့။အဲ့ဒီအချက်တွေကိုတီတော်စုလွတ်တော်ကစဉ်းစားသုံးသပ်ပြီးတော့လူအချက်လက်တွေကိုဘယ်လိုပုံစံနဲ့ပြင်မလဲဆိုတာတော့နောက်ဆုံးအဆင့်ပေါ့လေပြည်တော်စုလွှတ်တော်ကပဲအဆုံးဖြတ်လုပ်မယ
်လွှတ်တော်ရဲ့အတည်ပြုဆုံးဖြတ်ချက်တွေအပေါ်အကြံပြုချက်ပေးပို့နိုင်ခွင့်ရှိပြီးလွှတ်တော်ကအဲ့ဒီအကြံပြုချက်အပေါ်ပြင်ဆင်မပေးနိုင်ဘူးဆိုရင်သမရအနေနဲ့လက်ခံရမယ်လို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ
်ဘောနာကိုလွဲတဲ့ဟာတွေကဒါကသူ့ရဲ့သဘောထားမှတ်ချက်လည်းပြီးခွင့်ရှိပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြီးခွင့်ရှိပြီးတဲ့အပေါ်မှာလွှတ်တော်ကပြန်ဆွေးနွေးမှာပေါ့ဆွေးနွေးတဲ့အခါမှာပြင်ပြီးနိုင်တာလေလွှတ်တော်ကအများဆုံးပြတ်ချက်နဲ့ပြင်မှာပေါ့အပြင်ပြီးနိုင်ကြလို့ရှိရင်လည်းငိုမူရပြီးတော့လွှတ်တော်ရဲ့ဆုံးဖြတ်ချက်အတိုင်းပဲပေါ့အဲ့ဒီခါကျတော့လေသမရကပြန်ပြီးတော့လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုပြန်လက်ခံရမှာပေါ့
၆ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးမှာဆွေးနွေးလိုတဲ့ခေါင်းစဉ်အသေးစိတ်ကိုလွှတ်တော်အနေနဲ့နိုင်ငံတော်သမ္မတထံပြန်လည်ပေးပို့ဖို့တောင်းဆိုချက်ကိုလွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးပြီးအကြောင်းပြန်သွားဖို့ရှိတယ်လို့ပြောပါတယ်။ ဒါအပြင်အမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲဖို့အတွက်လည်းလွှတ်တော်အတွင်းမှဆွေးနွေးသွားမယ်လို့သိရပါတယ်ရှင်။ကျွန်မ RFA သတင်းတော်ဝေယံမိုးမြင့်ပါရန်ကုန်မြို့ကနေပေးပို့တာဖြစ်ပါတယ်ရှင်။